ဒီကနေ့ပေါ်တဖူနေ့မှာပဲတရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ဟူချင်တောင်ဟာပါတီခေါင်းဆောင်ရာထူးကနေတရားဝင်အနားယူသွားပြီဖြစ်ပါတယ်။နိုင်ငံရဲ့ထိပ်သီးခေါင်းဆောင်နေရာကိုတော့ဒူးတမရရှီချင်းပင်ကလွှဲပြောင်းယူဖို့စီစဉ်ထားပါတယ်။ဘေကျင်းမြို့တော်ပြည်သူ့ခမ်းမကြီးမှာသတင်းတစ်ပတ်ကြာကျင်းပါတယ်။ပါတီညီလာခံရဲ့နောက်ဆုံးနေ့မှာတမရဟူကဆယ်နှစ်တစ်ကြိမ်ပြုလုပ်တဲ့တရု ူနိုင်ဖို့မျှော်လင့်ရတယ်လို့တမရယာရူးကိုလည်းမတ်လမှာမစ္စတာရှီအနေနဲ့ဆက်လက်ခံယူဖို့ရှိပါတယ်။တရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်နေရာမှာတော့ဒူးဝန်ကြီးချုပ်လီကေချန်းကိုအစားထိုးဖို့ပြင်ဆင်ထားပါတယ်။မစ္စတာရှီနဲ့မစ္စတာလီဟာတရုတ်နိုင်ငံရဲ့ဩဇာအာဏာအရှိဆုံးအဆုံးဖြတ်ပေးတဲ့အဖွဲ့အစည်းဖြစ်တဲ့ကွန်မြူနစ်ပါတီရဲ့ပေါ်လစ်ဘျူရိုနိုင်ငံဦးဆောင်မှုအဖွဲ့ကထိပ်သီးကောင်းဆောင်နေရာယာရုကိုဆက်ခံကြဖို့တေချာသလောက်ရှိနေပါပြီ။ဒီပေါ်လစ်ဘျူရိုနိုင်ငံဦးဆောင်မှုအဖွဲ့မှာဘယ်သူကဘယ်ယာရုရမယ်ဆိုတာကိုကြာသပတေးနေ့မှာကျင်းပမယ်အခမ်းအနားမှာတရားဝင်ကြေညာမှာဖြစ်ပါတယ်။